၊ခန့်ကျင်းတဲ့အရေးစုံစမ်းစစ်ဆေးကိုဖွဲ့စည်းထားတဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးဖွဲ့ကိုမြန်မာအစိုးရကလက်မခံဘူးဆိုရင်နိုင်ငံတကာရဲ့ယုံကြည်မှုကိုယော့ကျစေပြီးစန့်ကျင်ဝေဖန်တာတွေပုံမမြင့်တက်လာနိုင်တဲ့အကြောင်းမြန်မာအရေးတုံ့တက်သူတွေကတုံ့တက်ကြပါတယ်။ဒါအပြင်ပြည်တွင်းအခြေအနေမှန်ကိုတင်ပြဖို့လူအခွင့်အရေးတစ်ခုလည်းဆုံးရှုံးသွားနိုင်တယ်လို့တုံ့တက်ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကလာခွင့်မပြုဖို့မြန်မာတန်ယုံတွေကိုလိုအပ်တယ်လို့ညွှန်ကြားကာကွယ်သွားမယ့်အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ကပြည်သူ့လွတ်တော်အစည်းအဝေးမှာပြောဆိုခဲ့တာဟာအရသာအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့အကဲကတ်တွေကသတိပေးနေကြတာဖြစ်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကရခိုင်ပြည်နယ်အရေးစုံစမ်းဖို့အတွက်ဖွဲ့စည်းခဲ့တဲ့အချက်အလက်ရှာဖွေရေးအဖွဲ့ Fact Finding Mission ကိုလက်မခံဘူးဆိုရင်မြန်မာအစိုးရအပေါ်နိုင်ငံတကာကယုံကြည်မှုတွေကြားဆင်းလာနိုင်ကြောင်းနိုင်ငံတကာရေးရာသုံးသပ်သူဒေါက်တာခင်စောဝင်းကသုံးသပ်ပါတယ်
အချို့များရောဘာမှမရှိဘူးပဋိကံမှုကများမယ်နော်မြင်းဆန်လေးလို့ပြောမှဆင်ပြက်ကနာပျောက်သွားမှာမဟုတ်ဘူးလေဟိုတပါတီဆိုရတော့စစ်ဆေးရတော့ဆိုလို့ရှိရင်ဒီမျိုးအခုကဒီမိုကရေစီဆိုရဖြစ်လာပြီးတော့မြင်းနဲ့ဆိုရကြတော့အင်မတန်ရုပ်ဆိုးတယ်ဒီမှာအခုတောင်ဖြစ်နေပြီလေဆိုတော့ပေါ်ဆိုးလာပါပဲဒီဒီမိုကရေစီဆိုရရောဒီဒီမိုကရေစီခေါင်းဆောင်ရောပြောမှဆိုရင်နိုင်ငံတကာဝိုင်းပြီးတော့ဝေဖန်နေကြတယ်ရှုတ်ချနေကြတယ်နော်အယုံရှိမရှိဘူးပြောနေကြတယ်အခုလိုလုပ်ရှင်အဖြစ်ခုနပြောတဲ့စိတ်ဆန္ဒတွေအမြင်တွေကပေါ်ပြီးပြင်းထန်လာမယ်
2022ခုနှစ်ကစလို့လူမှုအတိုင်းဝိုင်းကြဖြစ်ပွားတဲ့ပြိပခတွေကြောင့်မတီးမငြိမ်အခြေအနေတွေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မှာလူဆိုရေးအာဏာပိုင်တွေကလူခွေရေးချိုးဖောက်တာတွေကျူးလွန်နေကြောင်းစစ်ဆွဲချက်တွေအပေါ်စုံစမ်းဖို့ကုလသမဂ္ဂကချက်လက်ရှာဖွေရေးအဖွဲ့စီလို့ဖို့စီစဉ်ထားတာဖြစ်ပါတယ်ဒါပေမဲ့လည်းကုလသမဂ္ဂရဲ့အစီအစဉ်ဟာလက်တွေ့အခြေအနေကိုထင်ရှားမှုမရှိဘူးဆိုပြီးမြန်မာအစိုးရကကန့်ကွက်ထားတာပါလူခွင့်ရေးအတွက်ဆောင်ရွက်နေတဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့အစီအစဉ်ကိုလက်မခံဘူးဆိုရင်အခြေအနေမှန်ကိုတင်ပြဖို့အခွင့်အရေးလဲဆုံးရှုံးနိုင်ကြောင်းပြောပါတယ
်။လူခွင့်ချုပ်ဖောက်မှုတွေမရှိပါဘူး။ဒါကိုအမှန်တကယ်ဆောင်ရွက်နေပါတယ်ဆိုတဲ့အချက်ကိုတက်သေးပြနိုင်မှုအတွက်အခွင့်အလမ်းတစ်ခုလည်းလွတ်သွားနိုင်တယ်။တကယ်လို့မရှိဘူးဆိုမရှိဘူးဆိုတော့တက်သေးပြနိုင်မှုအတွက်ကျွန်တော်တို့အခွင့်အလမ်းရှိမယ်။ဆုံးသတ်စစ်ဆေးတဲ့သူတွေကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့မရှိဘူးဆိုမရှိဘူးဆိုတင်ပြကြမှာပဲအဲ့တော့တကယ်လို့များကိုယ့်ဘက်ကခိုင်လုံနေမဲ့စုံစမ်းမှုခွင့်မပြုတဲ့အတွက်ကြောင့်မို့လို့ဒါတွေကိုဆုံးရှုံးသွားတဲ့အရာမျိုးဖြစ်လာနိုင်တာတခုပါ
လူခွင့်ချိုးဖောက်မှုတွေအမှန်တကယ်ရှိနေတယ်ဆိုရင်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုမရရှိတာကြောင့်ချိုးဖောက်သူတွေဟာပုံမကျွလွန်နိုင်သလိုချိုးဖောက်ခံရသူတွေကအစိုးရကိုအယုံကြည်မရှိဖြစ်ပြီးတိုင်းပြည်အတွက်ရည်ရည်ထိခိုက်နိုင်ကြောင်းလည်းသုံးသပ်ပါတယ်ဒုတိယဝန်ကြီးဦးကျော်တင်ကပြည်သူ့လွတ်တော်အစည်းအဝေးမှာရှင်းလင်းပြောကြားစဉ်မှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်နဲ့စုံစမ်းရေးကော်မရှင်ကဆောင်ရွက်နေတာရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့အကြံပေးကော်မရှင်ကလည်းလေ့လာစုံစမ်းတာတွေဆောင်ရွက်နေကြောင်းတင်ပြထားပါတယ်။ဒီချက်ပေါ်မှာဒေါက်တာခင်စောဝင်းကသူ့အမြင်ကိုအခုလိုပြောပါတယ်
။ဒုတိယသမ္မတတရားနဲ့လှုပ်သွားတဲ့စုံစမ်းကော်မရှင်ကဒီထဲမှာတမ်းမှာတိတ်ပြီးတော့ဆောက်ဆံမှုကမရှိဘူးเนาะအစကဒီလိုသမီးလုပ်တဲ့ဟာမျိုးပဲဖြစ်တာလူရပြည်တမတော်ယူမဆက်ကြီးနေအဲ့ဒါကကော်ဗီနာဆမ်မရှင်ကလည်းသူကချိန်ကြီးအတွက်လောက်အောင်မယ်ဒီခုနဲ့ပြီးရလို့တမလို့မရဘူးလေကိုယ်လည်းသူ့တမကအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတယ်เนาะကိုယ့်ဘက်ကလည်းလက်ရှိလုပ်နေတဲ့ဟာတွေကိုသူ့ဝင်နေလောလောဆယ်မထင်လို့ဆောင်းတဲ့အချက်လက်ရှာဖွေကော်မရှင်တင်လိုက်တာပဲဘုရားနာခုတော့မရှိတော့မင်းတို့လာကြမလို့ဆိုလို့ရှင်လေပြမယ်ရှင်မလုံတော့ဘူးလေနော်အပြည့်စုံဘူ
းဥောမျိုးမင်းရဲ့အမြင်ကတော့
ဦးမြဆွေရဲ့ကော်မရှင်ကိုအများစုကသူ့ရဲ့နောက်ကျောင်းရဆိုဝင်ကြောင်းမလို့ယုံကြည်မှုမရှိကြဘူးဒါအကြောင်းမလို့ဒီဟာနဲ့ပတ်သက်တော့တန်လျာတွေအများကြီးရှိတယ်ဒါကပထမတစ်ချက်ပါဒါကြောင့်မလို့နိုင်ငံတကာကနေပွင့်လင်းသောလွတ်လပ်သောကျွမ်းကျင်သောသူမျိုးကျွန်တော်ရှိဖို့အတွက်ထပ်မံတောင်းဆိုခြင်းဖြစ်တယ်လို့ကျွန်တော်ယူဆတယ်နောက်ကိုဖီအာနန်ရဲ့ကော်မရှင်ကိုပြောမယ်ဆိုရင်ကိုဖီအာနန်ကော်မရှင်မှာလူခွေအချက်ကိုစုံစမ်းစစ်ဆေးဖော်ထုတ်ဖို့တဲ့လုပ်ပိုင်ခွင့်လုံးဝမရှိပါဘူး။သူ့ရဲ့တာဝန်ကဖြစ်နေတဲ့အကြောင်းရင်းကိုဖော်ထုတ်ပြီးတော့ဘယ်လိုဖြေရှင်းနိုင်မလဲဆိုတဲ့အကြံပြုချက်တွေပေးတာပဲဖြစ်ပါတယ်။အဲ့တော့ဒီနှစ်ခုရဲ့ကြားထဲမှာကျွန်တော်တို့အားလုံးရဲ့ယုံကြည်နိုင်တဲ့နိုင်ငံတကာကလည်းစည်းစားထားတယ်။နောက်ပြီးလို့ရှိရင်လုပ်ပိုင်ခွင့်လည်းရှိတော့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်တရားကိုတာကြောင့်လို့တောင်းဆိုတာဖြစ်တယ်လို့ကျွန်တော်အဲ့လိုပဲတွေးမိပါတယ်။
ကုလသမဂ္ဂလူခွင့်ရေးကောင်စီကတော့မြန်မာနိုင်ငံကိုစေလွှတ်မဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုအိန္ဒိယနိုင်ငံကအင်ဒရာဂျိုင်စင်းကဦးဆောင်ပြီးအဖွဲ့ဝင်တွေအဖြစ်တီရီလင်ကာနိုင်ငံကရာဒီကာကူမာရာစွာမီ၊ဩစတြေးလျနိုင်ငံကခရစ္စတိုဖာစီဒိုတီတို့ဦးဆောင်မှာဖြစ်ကြောင်းပြီးခဲ့တဲ့မေလတည်းမှာပဲကြေညာထားတာဖြစ်ပါတယ်။